ဟုတ်ကဲ့ကိုရင်းနိုင်အခုဒီနိုင်ငံရေးကျင်းသားကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒေါန်ဆန်းစုကြည်ကဒီမှာပြောလိုက်တယ်သူတို့ NLD ရလက်ရှိရတာတဲ့စည်ရင်းရ600လောက်ရှိနေတယ်ပေါ့နော်အဲ့ထက်ပိုပြီးတိကျအောင်သူတို့ဆောင်ရွက်ဖို့ကြိုးစားနေတယ်လို့လည်းဆိုတယ်အဲ့တော့ကိုတိတ်တို့ရဲ့နောက်ဆုံးစည်ရင်းရ1000လောက်กว่าနေရခင်ဗျအဲ့ဒါဘာကြောင့်กว่าတာလဲဆိုတာကိုတိတ်ရှင်းပြနိုင်မလားခင်ဗျ
ကျွန်တော်တို့ရဲ့တနေ့ကတော့ဘယ်လိုလုပ်တာလဲစည်ရင်းရဆိုလို့ရှိရင်1500နဲ့50နဲ့6ဦးရှိပါတယ်ဆိုတော့ကျွန်တော်တို့အမြင်ကတော့ ABB နဲ့အဲ့1000ကွာနေရတယ်ဆိုတဲ့ကိစ္စကကျွန်တော်ထင်ပါတယ်အိပ်ပဲဖွဲ့စုကြည့်ကြည့်กว่าတာဖြစ်ပါလိမ့်မယ်ဆိုတော့နိုင်ငံရေးအကျဉ်းသားဆိုတာကိုကျွန်တော်တို့ ABB ကသတ်မှတ်ချက်နဲ့တခြားအဖွဲ့စည်းတွေကသတ်မှတ်ချက်နဲ့အနေချင်းกว่าတော့กว่าပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ဆိုလိုတာကဒီကျင်းသားအရေးအတွက်ကွာဟမှုကဒုတိယကိစ္စတတိယကိစ္စလို့ကျွန်တော်ထင်ပါတယ်ပထမကိစ္စကနိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့ပါဆိုတော့ကျွန်တော်တို့တောင်းဆိုနေတာကနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးတော့ခန္ဓာနဲ့လူတွေအကုန်လုံးကိုလွတ်ပေးဖို့ဖြစ်ပါတယ်ဆိုတော့အဲ့ဒါကဟိုဒေနိုင်ငံမှာမဆိုအစိုးရအဖြစ်တစ်ခုဖြစ်လာပြီးတော့ပြည်ရင်ကျောင်းရေးတွေလှုပ်ရှင်နေဆိုလို့ရှိရင်လူသားပြတဲ့ပြည်ရေးတွေလှုပ်ရှင်နေဆိုလို့ရှိရင်ဒါကအစိုးရတည်းတရားနေနဲ့မဖြစ်မနေလုပ်ပြရမယ့်ကိစ္စပါဆိုတော့အဲ့ဒီခုကပြောတဲ့ဘေးကျက်ပြဿနာလေးကိုငင်းနေတဲ့ပြောနေတဲ့ဆိုတဲ့အစားနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးတော့ဆန်းစစ်ရတဲ့လူပတ်သများလှုပ်ပေးလိုက်တယ်ဆိုလို့ရှိရင်စိတ်ကိုရှင်းပါတယ
်ကျွန်တော်လည်းထပ်ပြီးသိချင်တာကကိုတိတ်တို့ဒီကောက်ထားတဲ့ဒီအခု1500ကျော်ဆိုတဲ့စည်ရင်ပေါ့နော်အဲ့ဒါဘလို့အမျိုးအစားတွေကိုကောက်ထားလဲဆိုတာလည်းနည်းနည်းရှင်းပြပါဦ
းနိုင်ငံရေးလှုပ်ရှားရေးနဲ့ပတ်သက်ပြီးတော့တက်ရှိပုံမှန်တစ်ခုခုနဲ့ပေါ့လေဥပဒေပုံမှန်တစ်ခုခုနဲ့ကျူးလွန်တယ်လို့ဆွဆွဲခံရပြီးတော့တုံ့မဟုတ်ဘူးဆိုလို့ရှိရင်ဥကြီးတယ်လို့ဆွဆွဲခံရပြီးတော့ထောက်ကြရတဲ့လူတွေအကုန်လုံးပေါ့ဗျာဆိုတော့ဟိုနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးတော့ထောက်ကြရတဲ့လူတွေအကုန်လုံးကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားပြင်သတ်မှတ်ထားပါတယ်။ဘာဖြစ်လို့လဲဆိုတော့ဥမာဒီနိုင်ငံရေးတမားကိုဝီဒီယိုပြပေးလို့ထောင်ကြတဲ့လူတွေရှိတယ်။ဥမာဒီနေရာဒေသမှာရှိနေသူကိုသားသမီးစီကိုလာလည်ရင်းနဲ့အဖမ်းခံရတယ်ရှိတယ်။ကိုမျိုးသားစီကိုလာလည်ရင်းနဲ့အဖမ်းခံရတယ်ရှိတယ်။ဆိုတော့မျိုးစုပေါ့လေအဲ့လိုမျိုးနိုင်ငံရေးလုပ်နေတဲ့လူတွေပတ်သက်ဆက်နွယ်လိုက်လို့ထောင်ကြသွားတဲ့လူတွေရှိတယ်။အဲ့ဒါလေကသူတို့ကနိုင်ငံရေးတမားတော့မဟုတ်ဘူး။ဒါပေမဲ့လို့နိုင်ငံရေးလုပ်နေတဲ့လူနဲ့ဆက်သွယ်ပြီးလို့ဖြန့်စည်းခံရတဲ့လူတွေကနိုင်ငံရေးအကျဉ်းသားလို့ပဲကျွန်တော်တို့ကယူဆပါတယ်။တကယ်တမ်းနိုင်ငံရေးတမားတွေလှုပ်ပေးပြီးဒီလူတွေမလှုပ်ပေးဘူးဆိုလို့ရှိရင်ဒီလူတွေကအမှန်အကုန်နစ်နာပါတယ်။အဲ့လိုမျိုးလေကျွန်တော်တို့စဉ်းစားချစ်ချေပြီးတော့ကြံလာတော့ပြီးတော့မှကျွန်တော်တို့အဲ့လိုသတ်မှတ်ထားတာ
ပါ။ဟုတ်ကဲ့အဲ့ဒီထဲမှာဒီရှစ်လေးလုံးအရေးတော်ပုံမတိုင်ခင်လေးကကြာနေတဲ့လူတချို့လည်းကျွန်တော်ကြားသိတာလေဥပမာမဆလာခစ်ကဒီကချင်ပြည်နယ်မှာတိုင်းမှုအခွန်ဖန်ကိုလုတ်ကြက်လိုက်တဲ့ပုံကိုလို့လူမျိုးပေါ့အဲ့လိုလူမျိုးတွေရောကိုတိတ်တို့ရဲ့စီးရင်ထဲမှာထည့်ထားလားခင်ဗျဟု
တ်ကဲ့အခုတော့ထည့်ထားပါတယ်ဘိုးရင်လိုကတော့ကျွန်တော်မထည့်ထားဘူးနောက်ပဲကျတော့ထည့်ထားတယ်ဆိုတာကနိုင်ငံကနိုင်ငံမှာပြန်လဲစစ်ကြေးကြီးထုတ်မယ်ဆိုလို့ရှိရင်ဒီလူတွေအရေးကြီးပါတယ်ဆိုတော့အမှန်တရားဖော်ထုတ်ဖို့လိုတယ်ဆိုတော့ဒီလူတွေကိုထိုက်သိတဲ့တရားပေးထားခဲ့ပြီအဲ့တော့ကျွန်တော်တို့တကယ်တမ်းမျိုးသားလေးတာလဲသိညာကြီးလောက်ကြမယ်ဆိုလို့ရှိရင်ဒီလိုလူမျိုးတွေကိုလည်းကျွန်တော်တို့ကလွှတ်ပေးဖို့လိုပါတယ်ဒီကကတော့လူမျိုးကြီးကဂျန်လူခွေတွေအတွက်သူတို့တွေကတိုက်ပွဲတွေဝင်ခဲ့ကြတယ်ဆိုတော့အဲ့ဒါမျိုးလေးကကြတော့လေနိုင်ငံတော်ကလည်းထူထောင်တဲ့ကာလမှာဒီလူတွေကိုကျွန်တော်တို့ကဘယ်လိုကောင်းကိုကြီးစာတိထားဖို့လိုတယ်အိမ်ဘုံချေဖို့ပြောတာမဟုတ်ပါဘူးနောက်ပါဆိုဒီဥစ္စာလေးကမျိုးသားတာလဲသိညာကြီးအတွက်ဓာမျိုးတွေလောက်ပါလားဆိုတော့ကိစ္စကြဖို့ကဆိုရတဲ့အနေနဲ့သိအရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဒီနိုင်ငံချင်းသားစည်ရင်းမှာပေါ့နော်အငင်းပွားမှုမရှိအောင်တိကျတဲ့ဒီလူရည်တက်လည်းဖြစ်လာအောင်ဘယ်လိုမျိုးဆောင်ရွက်အကောင်းဆုံးဖြစ်မယ်လို့ကိုတိတ်နိုင်တို့စဉ်းစားချက်ရှိလဲခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ကတော့ဟိုနိုင်ငံချင်းသားဆိုတဲ့အိပယ်ဖွဲ့စုချက်ကိုနောက်တကနိုင်ငံချင်းသားဘယ်သူတွေရတော့နိုင်ငံချင်းသားဖြစ်တယ်မဖြစ်ဘူးဆိုတာအပြည်တွင်းမှာအခုလုပ်နေတဲ့အဖွဲ့အစည်းတွေကိုယ်လည်းကျွန်တော်တက်နေသလားကျွန်တော်အကူအညီပါမယ်သူတို့ရဲ့အကူအညီကိုလည်းကျွန်တော်တက်နေသလားကျွန်တော်ယူသွားမယ်သူတို့ရဲ့ထောက်ပြထားတဲ့စည်ရင်းတွေကိုလည်းကျွန်တော်တို့ဟိုအသေးစားစစ်ပြီးတော့ကျွန်တော်အကြံပြုတာလေးကျွန်တော်လုပ်မယ်ကျွန်တော်တို့စည်ရင်းကိုလည်းအကြံပြုလို့ရပါတယ်ကျွန်တော်တို့လည်းဟိုဖိတ်ခေါ်ပါတယ်ဘယ်အဖွဲ့အစည်းနဲ့မဆိုအစိုးရပါဝင်ပါလိမ့်ကျွန်တော်စီနိုင်ဆောင်ရွက်သွားပါမှာဒါကကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီတိုင်းပြည်ရဲ့အရေးတစ်ခုလို့ထင်ပါတယ်အဲ့တော့ကျွန်တော်အနေနဲ့ဘာအာဃာတမှကျွန်တော်တို့ ABB နေတော့ကျွန်တော်မထားဘူးဟိုဒီကိစ္စနဲ့ပတ်သက်ပြီးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းမှန်တယ်များနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်သွားဖို့အစီအစစ်ပါပဲ
ဟုတ်ကဲ့ကျေးဇူးပါပဲကိုတွင်းနိုင်အခုလို့ပြောပြတာ
ဟုတ်ကဲ့